ယူကရိန်းပေါ်ရုရှားရဲ့တိုက်ခိုက်မှုတွေကိုအမြန်ဆုံးရပ်ဖို့ကုလသမဂ္ဂထရေညီလာခံမှာကြာသပတေးကတခဲနဲ့မဲခွဲဆုံးဖြတ်လိုက်တာကြောင့်ရုရှားအတွက်နိုင်ငံတကာတိုက်ဝိုင်းမှာပုံမထီးကျန်စရာဖြစ်ခဲ့ရပါတယ်။နိုင်ငံပေါင်း80ရောရဲ့ထောက်ခံမှုနဲ့ယူကရိန်းကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုတော့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း140ကထောက်ခံခဲ့ပြီးကန့်ကွက်တဲ့နိုင်ငံ9နိုင်ငံနဲ့တရုတ်အိန္ဒိယအပါအဝင်မဲမဲပေးတဲ့နိုင်ငံ38နိုင်ငံရှိခဲ့တာပါ။ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်အန်းကိုယ်စားလှယ်ဦးကျော်မိုးထွန်းကလည်းဆုံးဖြတ်ချက်ကိုထောက်ခံကြောင်းနဲ့မြန်မာအရေးမှာအလားတူနိုင်ငံတကာတိုင်ဝမ်ကအားပေးကူညီကြဖို့ပန်ကြားခဲ့ပါတယ်
။ We stand firm and in solidarity with the people of Ukraine. The people of Myanmar are experiencing similar man-made tragedies and humanitarian crises.
Ukraine ပြည်သူတွေနဲ့အတူအခိုင်အမာတရားရဲ့ရည်တည်နေပါတယ်။မြန်မာပြည်သူတွေကလည်းဆက်ရနာမည်နည်းရဲ့ရက်ဆက်တဲ့လုပ်ရက်တွေလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုယ့်ပြည်သူပေါ်တင်းကြုံပြီးအပြင်းထန်တိုက်ခတ်မှုတွေကြောင့်အလားတူလူဖန်တီးလို့ဖြစ်ရတဲ့ကြေကွဲစရာဖြစ်တွေနဲ့လူသားချင်းစာနာမှုဆိုင်ရာအချက်တွဲတွေနဲ့ရင်ဆိုင်နေရပါတယ်လို့မြန်မာတမကြီးဦးကျော်မထွန်းကနယူးယောက်ကုလသမဂ္ဂရုံးချုပ်ကကြာသပတေးနေ့ထရီညီလာခံအရေးပေါ်အစည်းအဝေးပွဲမှာပြောကြားသွားတာပါ။ယူကရိန်းရဲ့ထရီညီလာခံဆုံးဖြတ်ချက်မှာတော့အရက်သားတွေနဲ့အရက်ဖက်အခြေခံအဆောက်အုံတွေအပြင်လူသားချင်းစာနာမှုအကူအညီပေးသူတွေဆေးဘက်ဆိုင်ရာဝန်ထမ်းတွေတရင်းသမားတွေကိုအကာအကွယ်ပေးဖို့လည်းတောင်းဆိုထားပါတယ်။ဆုံးဖြတ်ချက်ကိုတော့ရုရှား၊ဘယ်လာရုစ်၊အရီထရီးယား၊မြောက်ကိုရီးယားနဲ့ဆီးရီးယား၅နိုင်ငံကကန့်ကွက်ခဲ့ကြပြီးရုရှားကိုယ်စားလှယ်ကတော့ဆုံးဖြတ်ချက်အတွက်ထောက်ခံမှုရအောင်အနောက်နိုင်ငံတွေကဖိအားပေးခဲ့တာလို့စွပ်စွဲခဲ့တာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးကတော့ယူကရိန်းကိုတိုက်ခတ်မှုမှာရုရှားဟာလုံးဝတာဝန်ရှိတဲ့အကြောင်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအများစုကအခိုင်အမာပြသလိုက်တဲ့ဆုံးဖြတ်ချက်ဖြစ်ပြောဆိုခဲ့ပါတယ်။